မြန်မာပြည်တွင်းမှာနိုင်ငံရေးမတည်ငြိမ်တာတွေစီးပွားရေးအခက်အခဲတွေကြောင့်အလောက်ကအခွင့်အလမ်းတွေရှာဖွေဖို့ထိုင်းနိုင်ငံလက်ကိုခိုးဝင်လာသူတွေကိုဖမ်းမိတာအခုဆိုရင်ဒီလတဲ့မှာပဲလူရဲ့200လောက်ရှိသွားပြီဖြစ်ပါတယ်မနေ့ကတော့နှစ်တုပ်ခွဲပြီးခိုးဝင်လာတဲ့မြန်မာ60ကျော်ကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းတောင်မှအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေး တန်ပေါ်တော့ဘန်ကောက်ဆိုတဲ့နေရာမှာလေအမှန်ရောအားလုံးရောက်60အုပ်စုမစုပွဲပြီးတော့ပေါ့အဲ့ဒီမှာဒီမာဒီရာကျွန်တော်တို့တဝဲဘက်ကနေပြီးတော့ပေါ့နော်ဝင်လာလို့ပြောတာ
ဟုတ်ကဲ့ဟုတ်ကဲ
့ဝဲသားနေတယ်ပေါ့နော်ဝဲသားရှင်ပြန်ပြီးတော့အဲ့မှာကအဲ့ဒီနေရာမှာစောင့်နေတော့မို့စောင့်နေတဲ့အချိန်မှာနားပြောတဲ့ဟိုစီစီပွဲနဲ့တွေ့ပြီးတော့မိရပေါ့ဒီနေရာတွေသူတို့ရဟူသွားမယ်ဆိုရင်ဗာလဲအမှုစာခုံတို့ဗန်ဟောက်တို့နှခုံပထုံတို့လက်ပူကြီးအဆူကြီးအဆူကြီးတို့အဲ့ဒီဘက်တွေသွားလို့ဆိုပြီးတော့ပြောရပါနော်ဟိုတာပွဲကတွေကတော့ပွဲသားကတွေကတော့တောင်းတုံးတောင်းကနေ2000ကျားနေတာမျိုးပထမတတုံးမှာဆိုလို့ရှင်ဟာပထမဒုတိယတတုံးမှာပါတယ်လို့ပြောတာသူတို့ဟာမော်ဒန်ဟန်လို့ပြောရတယ်
သူတို့တွေဟာစီးပွားရေးအစီအမပြေမှုတွေကြောင့်ထွက်ပြေးလာသူတွေဖြစ်ကြောင်းသူတို့ကိုတရားမဝင်ခိုးဝေမှုနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဥပဒေနဲ့အရေးယူသွားမယ်လို့သိရကြောင်းအခုလိုပြောပြပါဗ
ျ။ဒီမှာလည်းလောလောဆယ်သူတို့ကအဲဒီကိုဗစ်ကျေနေပါတယ်တိုင်းပြည်ရဲ့ကကျတော့ကိုဗစ်ရှိမရှိစစ်ဆေးနေတာအရင်လုပ်မယ်ပြည်ရဲ့ကကျတော့သူတို့တက်တိုင်းရပေါ့ဥမာအော်နင်းနင်းလာပါဆိုရင်လောက်ပါရေရေကန်ပြည်ရဲ့စကောင်းပို့မှာပေါ့ဥပဒေကတော့ဒီမှာတော့တရားမဝင်ခိုးဝေမှုနဲ့ဥမာဆိုတဲ့ကိုဗစ်ကာကွယ်အားကြီးအဲ့ဒီဟိုဥပဒေရပါတော့အဲ့ဒါနဲ့တော့ပြစ်ဒဏ်ပေးမယ်လို့အပြစ်ပေးရမယ်လို့ပြောတာပဲအဲ့ဒါတော့ကသူကလည်းကြော်ဦးတင်တယ
်
ဒါကျွန်တော်တို့ပြီးကြတာပဲကြည့်ကြတာမသိရနဲ့ဆိုတော့တော်တော်များများ
ထိုင်းတောင်ပိုင်းဘက်ကိုနိုင်ငံရေးရခိုးဝင်လာသူတွေလည်းရှိနေတာကြောင့်ဒီလိုလူတွေဟာလူပွဲသားတွေနဲ့ပါလာမှာကိုလည်းစိုးရိမ်ရတယ်ဆိုပြီးပြောပြပါတယ
်မြေတိုင်းရေးဒီနိုင်ငံရေးကြောင့်မဖမ်းလို့ရှိလို့ဆက်ပြီးရတာလည်းများတယ်ဒီဘက်ဒီနိုင်ငံတော်တယ်လို့ပြောရတယ်။ဟု
တ
်ကဲ့ဟုတ်ကဲ့
။အဲ
ဟိုမရစ်စတင်နေတယ်အလိုလိုကလာတော့အဲ့လိုမျိုးရရှိတယ်လို့ပြောတယ်။အဲ့လိုတွေပဲပါမှာစိုးရတာဘုလို့ထင်ပါဘူး
။ထိုင်းနိုင်ငံကတော့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်နေဆက်တွေကိုတင်းတင်းကြပ်ကြပ်ပိတ်ဆို့ဖမ်းဆီးနေတဲ့ကြားကပဲတရားမဝင်ခိုးဝင်လာသူတွေဟာနေ့စဉ်ဖမ်းမိနေတာဖြစ်ပါတယ်။အခုဆိုရင်အစုလိုက်အပြုံလိုက်ဖမ်းဆီးမိနေတာကြောင့်ဒီတလထဲမှာပဲလူဦးရေ200လောက်ဖမ်းဆီးခံနေရပါတယ်။အလားတူထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်နဲ့ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေမှာလည်းဖမ်းဆီးမိနေတာတွေလည်းရှိနေပါတယ်ရှင်။